ဟုတ်ကဲ့ပြောပ
ါဒီကနေ့သတင်းစာရေးမှာနေအိမ်မှာအကျဉ်းချုပ်ထိမ့်သိမ့်ထားရတာပေါ့နော်တော်ဆန်းစုကြည်နာမည်တော့တိုက်ရိုက်ဖော်ပြမထားဘူးဒါပေမဲ့ဒါကိုညီညွတ်ပြီးတော့ဟိုပြီးခဲ့တဲ့နှစ်ရက်လောက်ကNRI ကနေထုတ်ပြန်တဲ့ကြေညာချက်ကိုတုံ့ပြန်တဲ့သဘောနဲ့ရေးထားရလို့ယူဆရပါဗျာ။ဟု
တ်ကဲ့
။ဆိုတော့ဒေါ်ဆန်းစုကြည်ကိုနေအိမ်မှာအခြေချုပ်ထိမ့်သိမ့်ထားတာဟာဥပဒေနဲ့အညီသာဖြစ်တယ်လို့ယူဆပါရဗျာ။ဒါနဲ့ပတ်သက်ပြီးတော့အန်ကယ်ရို NRI ဘက်ကတုံ့ပြန်ကြတယ်သိပြပြီဗျ။အ
ဲကျွန်တော်တို့ကအဲ့ဒီ9ရက်နေ့ကထုတ်တဲ့ကြေညာချက်မှာဒေါ်ဆန်းစုကြည်ကိုဥပဒေနဲ့မညီဘဲနဲ့ထိမ့်သိမ့်တာအဲ့ဒါလို့မညီချောင်းကိုအဖွဲ့ချုပ်အနေနဲ့ဥပဒေအချက်နဲ့အပြည့်စုံနဲ့ကျွန်တော်တို့သက်ဆိုင်ရာရုံးမှာတင်ပြဖို့ဆင်းရဲရှိတယ်နာဖအနေနဲ့ကတော့ဒီလိုထိမ့်သိမ့်တာဥပဒေနဲ့ညီတယ်ဆိုရင်ဥပဒေအရရရှိခဲ့တဲ့အယူခံအခွင့်အရေးကိုဖွင့်ပေးပါကျွန်တော်တို့အဲ့ဒီအယူခံရုံးမှာကျွန်တော်တို့လိုအပ်တဲ့ဥပဒေချက်နဲ့တင်ပြမယ်လို့ညင်ညာထားယူပါပြီဒီနေ့ပါတဲ့သတင်းစာပါအချက်လက်ကိုတော့ကျွန်တော်တို့ဆောင်းပါးဖြစ်လို့ကျွန်တော်တို့မတုံ့ပြန်ဘူးဆောင်းပါးဆိုတာကျွန်တော်တို့ဥပဒေပညာရှင်လည်းမဟုတ်သလိုအစိုးရတော်တည်လည်းမဟုတ်ပါဘူးကျွန်တော်တို့လိုပဲသဘောထားပါတယ
်ကဲဟိုအစိုးရအနေနဲ့ဟိုခုံရုံးဖွင့်နေဆိုတာလေးလည်းနည်းနည်းရှင်းပြပါလားဗျ
ကျွန်တော်တို့ဒီဥပဒေမှာ85ဥပဒေမှာပုံမှန်19နဲ့20မှာအယူခံခွင့်အခွင့်အရေးကိုပေးတယ်။အယူခံရုံးကတော့အစိုးရဖွဲ့ဖြစ်တယ်။ဒါကြောင့်ဒီအစိုးရဖွဲ့အနေနဲ့ကျွန်တော်တို့အယူခံရုံးကိုဖွင့်ပေးပါ။ကျွန်တော်တို့ကလည်းအယူခံတင်ပါမယ်လို့ကျွန်တော်ညင်ညာချက်ထုတ်တယ်။အယူခံတင်ဖို့လည်းလိုအပ်တဲ့စာရစာတမ်းတွေရရှိဖို့ကျွန်တော်တို့ဆောင်ရွက်နေပါတယ
်။ဟုတ်ကဲ့အငယ်တခြားဘာများနောက်ဆုံးအနေနဲ့မှတ်ချက်ပေးဦးမလဲက
ကျွန်တော်တို့ပေးချင်တာကကျွန်တော်တို့ NLD တရားဝင်ပါတီ NLD ပါတီကိုအတင်းရုံးနေအတင်းပိတ်ခေါင်းဆောင်တွေအရေးကြီးတဲ့ခေါင်းဆောင်တွေကိုဥပဒေမဲ့ချိန်သိဒီလိုနီးနဲ့ကျွန်တော်တို့ပြည်သူတွေကမန်ဒိတ်ပေးထားတဲ့ပါတီကိုစူးစမ်းပြီးတော့သိသိအောင်စူးစမ်းနေတာလို့ပဲကျွန်တော်မြင်တယ်။နောက်တစ်ခုလုံးအနေနဲ့စောင်းမားကလည်းဒီလိုရည်ရွယ်ချက်နဲ့ရေးနေတာပဲလို့ကျွန်တော်တို့မြင်တယ်
။ဟုတ်ကဲ့အင်ကဲကျေးဇူးပါပဲဗျ
။ဟုတ်က
ဲ့ဗျ။